ထိုင်းနိုင်ငံမှာတော်ရိုင်းထွက်ကိုဖောင်ခိုကူးမှုနဲ့နာမည်ကြီးတဲ့ထိပ်တန်းဂိုင်းကောင်းဆောင်တို့ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အသက်40အရွယ်ပွန်ချိုင်းဘတ်ဟာအာရှဒေသမှာတော်ရိုင်းထရေးဆန်တွေကို10နှစ်ကျော်ကြာတရားမဝင်ကူးတန်းရောင်းဝယ်ခဲ့သူလို့တန်တရားရှိခံထားရသူပါ။ပြီးကြတဲ့လကအာဖရိကဒေသကနေဒေါ်လာ1000ကျော်တန်တဲ့ကြန့်ချိုဆက်လေးချောင်းကိုထိုင်းနိုင်ငံနဲ့ကူးသွင်းခဲ့မှုနဲ့ဆက်ဆက်ပြီးထိုင်းအရှေ့မြောက်ပိုင်းနယ်စပ်ကနခွန်ဖနွန်ပြည်နယ်မှာသူ့ကိုဖမ်းလိုက်တာဖြစ်ပါတယ်။အဲ့ဒီတန့်ချူခိုးသွင်းတဲ့ဖြစ်ရတဲ့မှာထိုင်းတာဝန်ရှိသူတူတရုတ်နိုင်ငံသားတူနဲ့ဗီယက်နမ်နိုင်ငံသားတည်ဆောင်ပေးသူတူတို့လည်းပါဝင်ပတ်သက်နေတယ်လို့ထိုင်းရတပ်ဖွဲ့ကပြောပါတယ်။မစ္စတာဘွန်ချိုင်းဟာထိုင်းလာအိုနေဆက်ကနေဗီယက်နမ်အထိကျယ်ပြန့်တဲ့ပေါင်ခူဂိုင်းကြီးတစ်ခုကိုဦးဆောင်နေတယ်လို့ဆွတ်ဆွတ်ထားပါတယ်။သူနဲ့သူ့မိသားစုဟာခိုးသက်ပြီးရထားတဲ့စင်ဆွဲတွေ၊တန့်ချူတွေ၊သင်းခွေချက်တွေ၊ကြားတွေ၊ချင်းသေးတွေနဲ့တခြားရှားပါပြီးမျိုးတုံးတော်မဲ့ဒရိစံတွေကို10နှစ်ကျော်ကြာပေါင်ခူရောင်းဝယ်ခဲ့တဲ့ရာဇဝတ်ဂိုင်းထဲမှာအဓိကအခန့်ကဏ္ဍကပါနေတယ်လို့တော်ရိုင်းထွက်ကိုမောင်ကိုကူးမှုစန့်ကျင်ရေးအဖွဲ့ Freelance Foundation ကပြောပါတယ်ခင်ဗျာ။